Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2018ခုနှစ်ဇူလိုင်လ14ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16.25တို့ကနေဓာတ်ရိုက်အတန်းလွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျမစုမော်ပါရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်ပါ။ဒီညနေခင်းသတင်းတွေကိုနန်းလောင်နဲ့တွေ့ကြညာပေးသမှာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်မှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံဖို့တနင်္ဂနွေနေ့ကြာရင်ဖင်လန်နိုင်ငံကိုသွားမှာပါ။ပါကစ္စတန်ဝန်ကြီးချုပ်ဟာနော်ဝက်ရှာရက်ဖ်နဲ့သူ့ရဲ့သမီးဖြစ်သူတို့ကိုတောက်ကြနေကဖမ်းဆီးလိုက်ပါတယ်။ဒီလိုထိတ်တန့်အောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်သတင်းတွေကတော့27ရာစုပြည်လုံးညီလာခံကိုတက်ရောက်လာတဲ့အမြောက်ပိုင်းတပ်ဖွဲ့တွေဒီကနေ့နေပြည်တော်ကပြန်သွားကြပြီဖြစ်ပါတယ
်။အဲမှန်မှန်ရေတော့လာဖြစ်ပါတယ်။ဒီလိုလေနဲ့သုံးနိုင်တယ်ဒီရေမှာကခုနကကြောင်ဖက်ဆွဲပါလာပြီးတော့ဟိုသမီးရောက်တယ်မြေ
။နောက်ပိုင်းမှာသတင်းပြေဆုံးနားဆင်ရပါမယ်ရှင်။ဒီကနေ့ကတော့27ရာစုပြည်လုံးညီလာခံကျင်းပလာတာ၄ရက်မြောက်နေ့ဖြစ်လာတဲ့အချိန်ညီလာခံပေါ်သုံးသပ်ချက်နဲ့အတူအခုလိုမျိုးညီလာခံကျင်းပနေချိန်မှာပဲအပြည့်ရက်ထားတဲ့ RCSS အဖွဲ့နဲ့စစ်တပ်တို့ရှမ်းပြည်နယ်တောင်ပိုင်းမိုင်းကင်မြို့မှာတိုက်ပွဲဖြစ်နေတဲ့သတင်းနောက်ဖားကန်ဒေသမှာဒီကနေ့လူအများများသေဆုံးခဲ့ရတဲ့မြေပြိုကျမှုနောက်ဆုံးရသတင်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအချိန်ဆုံးကတော့စနေညနေခင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်မှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံမှုတနင်္ဂနွေနေ့ကျရင်ဖင်လန်နိုင်ငံကိုသွားရောက်မှာပါ။ဘယ်လ်ဂျီယံနိုင်ငံမှာကျင်းပတဲ့ NATO မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ဝင်နိုင်ငံတွေရဲ့အစည်းအဝေးအပြီးသူဟာဗြိတိန်နိုင်ငံကိုရောက်ရှိနေတာပါ။၃ရက်ကြာခီးအဖြစ်ရောက်ရှိနေတဲ့သမ္မတဒေါ်နယ်ထရမ့်ကအမေရိကန်ဗြိတိန်ဆက်ဆံရေးရာအစီအမြင်ဆုံးအထူးကောင်းမွန်တဲ့အခြေအနေမှာရှိနေတယ်လို့တောက်ကြနေကပြောကြားလိုက်ချိန်မှာပဲဗြိတိန်နိုင်ငံသားထောင်ပေါင်းများစွာကတော့လန်ဒန်မြို့နယ်တခြားမြို့ကြီးတွေမှာပါသမ္မတထရမ့်ကိုဆန့်ကျင်ဆန္ဒပြခဲ့ကြပါတယ်။ဗြိတိန်နိုင်ငံမှာအခုလိုလူအင်အားများတဲ့ဆန္ဒပြပွဲတွေကိုနှစ်ပေါင်းများစွာမမြင်တွေ့ရတာအတော်ကြာပြီဖြစ်ပါတယ်။ထရမ့်ဆန့်ကျင်ရေးဆန္ဒပြသူတွေကတဦးကတော့သမ္မတထရမ့်မှာခွဲခြားဆက်ဆံတဲ့သူဆန့်ကျင်ဘက်လိင်တွေပေါ်ချိုးနေတဲ့သူဖြစ်တယ်လို့ပြောဆိုပြီးဒီဆန္ဒပြသူအများစုကတော့ထရမ့်ရဲ့မူဝါဒတွေဟာဗြိတိန်နိုင်ငံအတွက်အကျိုးရုပ်စေပြီးသူ့ကိုလည်းမကြိုက်တာကြောင့်အခုလိုလက်မော်ထွက်ဆန္ဒပြရတာဖြစ်တယ်လို့ပြောကြပါတယ်။ဗြိတိန်ကသဆန်သတင်းစာနဲ့တီးတဲ့မိမြန်ကမှဝန်ကြီးချုပ်ထရီဆာမေးကိုဝေဖန်ခဲ့ပြီးတဲ့နောက်သမ္မတထရမ့်ကဝန်ကြီးချုပ်မေကြောင်းအမေရိကန်ဗြိတိန်နိုင်ငံဆက်ဆံရေးအထူးကြဆုံးအခြေအနေကိုရောက်နေပြီလို့ပြောလိုက်ပါတယ်။ EU ယောပါသမဂ္ဂကနေဗြိတိန်နှုတ်ထမဲ့ဝန်ကြီးချုပ်မေရဲ့အစီအစဉ်ဟာ EU ကိုအလျှော်ပေးလို့တဲ့ချက်တွေပါနေတာကြောင့်သမ္မတထရမ့်ကထရီဆာမေကိုဝေဖန်လိုက်ပြီးအဲ့ဒီတိုင်နှုတ်ထမဲ့ဆိုရင်ဗြိတိန်အမေရိကန်ကြားကုန်သွယ်ရေးသဘောတူညီချက်တွေပြပြသွားနိုင်တယ်လို့သတိပေးလိုက်ပါတယ်။တစ်ဖက်မှာလည်း EU ရဲ့မူဝါဒတွေကိုဆန့်ကျင်တဲ့ဗြိတိန်နိုင်ငံကြားရေးဝန်ကြီးဒီ Boris Johnson ဟာခေါင်းဆောင်ဖြစ်တဲ့လို့ထရမ့်ကချီးကျူးခဲ့ပါတယ်။
2016အမေရိကန်သမ္မတရွေးကောက်ပွဲအတွင်းဒီမိုကရက်ပါတီရဲ့ကွန်ပျူတာစနစ်ထဲကိုခိုးဝင်ဖို့လျှို့ဝှက်ကြံစီမှုနဲ့ရုရှားစစ်ထောက်လှမ်းရေးအရာရှိဆယ်နှစ်ယောက်ကိုတရားစွဲဆိုဖို့အမေရိကန်ပြည်ထောင်စု Grand Jury အဖွဲ့တစ်ဖွဲ့ကဆုံးဖြတ်လိုက်ပါတယ်။ဒီဖြစ်ဟာရွေးကောက်ပွဲမှာရုရှားဝင်နောက်ဆက်မှုကိုစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းစစ်ဆေးရင်မှုကရုရှားနိုင်ငံသားတွေအပေါ်တရားစွဲဆိုထားတာတွေကနောက်ဆုံးလောက်ရလဲဖြစ်ပါတယ်။တောက်ကြနေကဆုံးမြတ်ချက်တည်းမှာရွေးကောက်ပွဲမှာရုရှားဝင်ရောက်နောက်ဆက်တဲ့ပုံစံမျိုးထက်ကတစ်မျိုးကို GRU လို့ခေါ်တဲ့ရုရှားစစ်ထောက်လှမ်းရေးအဖွဲ့ကလှုပ်ဆောင်တယ်လို့ဆိုဆွဲထားပါတယ်။အဲ့ဒါကတော့ Hillary Clinton ရဲ့သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးရေးအဖွဲ့ဥက္ကဋ္ဌအပါအဝင်လှူအားပေးတွေနဲ့ဝန်ထမ်းတွေရဲ့အီးမေးလ်တွေထဲကိုခိုးဝင်ပြီးအီးမေးလ်တွေနဲ့တခြားအထောက်အထားတွေကိုလူသိရှင်ညာထုတ်ပြန်နေလို့ရပါ။ရုရှားဝင်နောက်တဲ့နောက်ပုံစံတစ်မျိုးကတော့ Saint Petersburg မြို့အခြေစိုက် Internet Research Agency ဆိုတဲ့ကုမ္ပဏီကကြမ်းစီအကွက်ချပြီးတော့မဲဆန္ဒရှင်တွေရဲ့သဘောထားကိုလွှမ်းမိုးဖို့ Social Media တွေပေါ်မှာနှီးအမျိုးမျိုးနဲ့အကြီးအကျယ်လုံဆော်ရပါ။အဲ့ဒီကုမ္ပဏီရဲ့ဝန်ထမ်း10ယောက်နဲ့ဘဏ္ဍာငွေထောက်ပံ့သူတွေကိုတရားစွဲဆိုဖို့ပြီးခဲ့တဲ့ February လမှာပဲ Grand Jury အဖွဲ့တစ်ဖွဲ့ကဆုံးမြတ်ထားတာပါ။သမ္မတထရမ့်ကတော့2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားဝင်နောက်တဲ့ကိစ္စကိုသမ္မတပူတင်ကိုတေချာပေါင်မိမယ်လို့တောက်ကြားနဲ့သတင်းစာရှင်းလင်းပွဲအတွင်းပြောပါရယ်
။အမေရိကန်နိုင်ငံရဲ့ဝန်ကြီး Mike Pompeo ကမက္ကဆီကိုကောင်းဆောင်နေတဲ့တွေ့ဆုံတဲ့အခါမှာနေဆက်လူညိုရင်းနဲ့ပတ်သက်ပြီးအမေရိကန်ရဲ့ယက်တီချက်ကိုတေးသေးချာချာရှင်းလင်းပြောဆိုမှာဖြစ်တယ်လို့ပြောလိုက်ပါရယ်။ဒီအစီအစဉ်ဟာတရားမဝင်ဝင်ရောက်လာသူတွေကိုတားဆီးဖို့အတွက်အမေရိကန်မက္ကဆီကိုနယ်စပ်မှာတိုင်းကာရင်မေဆိုပြီးရွေးကောက်ပွဲကာလမှာသမ္မတဒေါ်နယ်ထရမ့်ကပေးထားတဲ့ဂရီကိုအကောင့်ထဲပေါ်ဖို့ကြိုးစားတဲ့လောက်ရတဲ့ဒီတစ်ပိုင်းဖြစ်တယ်လို့အဲ့ဒီတိုင်းအတွက်မက္ကဆီကိုကအကုန်ကြခံရမယ်ဆိုပြီးတော့လဲထရမ့်ကပြောထားတာပါနိုင်ငံခြားရေးဝန်ကြီးရဲ့မက္ကဆီကိုခီးစမသမ္မတရဲ့သမက်ဂျယ်ရက်ကူရှနာအမိမေလုံခြုံရေးဝန်ကြီးခရစ်ချန်နီလ်ဆင်လည်းပါဝင်ပြီး ကုန်သွယ်ရေးကိစ္စနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးကြမှာပါအမေရိကန်နဲ့မက္ကဆီကိုကြားခိုင်မာပြီးတော့နှစ်ဦးနှစ်ဖက်အတွက်အကျိုးရှိမဲ့ကုန်သွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေဖြစ်တဲ့ NAFTA မြောက်အမေရိကန်နိုင်ငံများလွတ်လပ်စွာကုန်သွယ်ရေးစာချုပ်နဲ့ပတ်သက်ပြီးတော့လည်းပြင်ဆင်မှုတွေလှုပ်ဆောင်သွားဖို့ဟာအရေးကြီးကြောင်းဝန်ကြီးဖွန်ပေကပြောပါတယ်မက္ကဆီကိုနိုင်ငံခြားရေးဝန်ကြီးလူးဝစ်ဗီဒဂါရီကာဆူကတော့ဒီလက်ရှိသမ္မတအန်ရစ်ပညာညက်တိုအနေနဲ့နောက်တက်လာမဲ့သမ္မတအန်ဒရက်မန်နူယယ်လိုပက်စ်အော်ဘရာဒိုရိုကိုဒီဒီဇမာတရနေ့အာဏာလွှဲမဲ့ရက်မတိုင်ခင်မှာဆောင်ရွက်နေတဲ့လုပ်ငန်းစဉ်အားလုံးနဲ့ပတ်သက်ပြီးတော့အသေးချာလွှဲပြောင်းပေးသွားမှာဖြစ်တယ်လို့ပြောပါရတယ်။ဒါပြင်အမေရိကန်ပြည်ထောင်စုမှတကွဲတပြားစီထိန်းသိမ်းခံရတဲ့ကလေးငယ်တွေနဲ့သူတို့ရဲ့မိဘတွေအများဆုံးပြန်ဆောင်တွေ့ပေးဖို့နဲ့ဒီမူဝါဒနဲ့ပတ်သက်ပြီးမက္ကဆီကိုအနေနဲ့စိုးရိမ်ကြောင်းကိုလည်းသူကပြောကြားခဲ့တယ်လို့ဆိုပါရခင်ဗျာ။
အမေရိကန်ပြည်ထောင်စုဟာအီရန်အပေါ်စီးပွားရေးတံခတ်ပိတ်ဆို့မှုတွေချမှတ်တဲ့ကိစ္စနဲ့ပတ်သက်ပြီးပရုံးထဲကမှမတူအောင်အထူးကြံနိုင်ငံတစ်ခုဖြစ်လာနေပြီလို့အီရန်သမ္မတဟူစိန်ရူဟာနီကဒီကနေ့ပြောပါရယ်အမေရိကန်အနေနဲ့သူ့ရဲ့မဟာမိတ်နိုင်ငံတွေကြားမှာပိုးပြီးတော့အထူးကြံဖြစ်လာနေတယ်လို့နိုင်ငံကိုပြောကြားတဲ့ရုပ်သံရုပ်မြင်သံကြားမိန့်ခွန်းအတွင်းသမ္မတရူဟာနီကအဲဒီလိုမှတ်ချက်ပေးပြောဆိုသွားတာပါဥရောပခီးစင်နဲ့ဗြိတိန်နိုင်ငံကိုအလဲပတ်ရောက်ရှိနေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ပေါ်ဆန့်ကျင်ဆန္ဒပြကြတာကိုရည်ညွှန်းပြီးတော့သမ္မတရူဟာနီကအဲဒီလိုပြောဆိုသွားတာပါ2015ခုနှစ်ကအမေရိကန်ဗြိတိန်တရုတ်ပြင်သစ်ဂျာမနီရုရှားနိုင်ငံနဲ့အီရန်တို့ကြားရရှိခဲ့တဲ့နျူကလ িয়ার သဘောတူစာချုပ်ကနေအမေရိကန်နိုင်ငံနှုတ်ထွက်ခဲ့ပြီးတဲ့နောက်အီရန်အပေါ်အမေရိကန်ကတံခတ်ပိတ်ဆို့မှုတွေချမှတ်ခဲ့တာပါအီရန်နဲ့ရထားတဲ့ဒီသဘောတူညီချက်ဟာအီရန်ကိုအသာစီးပေးထားတဲ့တစ်ဖက်သက်ဆန်တဲ့ဆိုးရွားတဲ့သဘောတူညီချက်ဖြစ်တဲ့ဆိုပြီးသမ္မတထရမ့်ကနှုတ်ထွက်ဖို့ဆုံးဖြတ်ခဲ့တာပါအီရန်နျူကလ িয়ার သဘောတူညီချက်ဟာအရင်သမ္မတအိုဘားမားအစိုးရလက်ထက်ကညှိနှိုင်းသဘောတူညီချက်တစ်စိတ်တစ်ပိုင်းဖြစ်ပြီးအီရန်ကိုလာမဲ့ဆန်တဲ့အတွင်းသူ့ရဲ့နျူကလ িয়ার လက်နက်အစီအစဉ်တွေပြန်ဆန်နိုင်အောင်ခွင့်ပြုထားကြောင်းနဲ့ဒီသဘောတူညီချက်ကနေအီရန်ရဲ့ပဲထိန်ဒုံးကျည်အစီအစဉ်ကိုရောစီးရီးယားအာဏာရှင်အပါအဝင်အရှိအလဲပိုင်းဒေသတလောအစွန်းရောက်တွေကိုအီရန်ပန့်ပိုးနေမှုတွေအတွက်ပါဘာမှအသာစီတာမျိုးမရှိဘူးလို့လည်းသမ္မတထရမ့်ကပြောဆိုခဲ့ပါတယ်
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
စနေညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြေညာနေပါတယ်ခင်ဗျာပါကစ္စတန်ဝန်ကြီးချုပ်ဟောင်းနဝက်ရှာရစ်နဲ့သူ့ရဲ့နိုင်ငံရေးအမွေခံသမီးဖြစ်သူမာရီယမ်တို့ဒီဗြိတိန်နိုင်ငံကနေပါကစ္စတန်အရှေ့ပိုင်းလာဟောမြို့ကိုပြန်လာတဲ့လေရင်စောက်ကြနေမှာဆိုက်ဆိုက်ချင်းမှာပဲအာနာဘိုင်းတွေကသူတို့ကိုဖမ်းဆီးလိုက်ပါတယ်သူတို့နှစ်ဦးကိုအထူးလေရင်နဲ့ရောဘာပင်ဒီမြို့ကအဓိကအကျဉ်းထောင်ကိုပို့မယ်လို့တာဝန်ရှိသူတွေကပြောပါတယ်အကျင့်ပြတ်ချဆမှုတိုက်ဖြတ်ရေးတရားရုံးကနေမကြသေးခင်ကပဲချမှတ်ထားတဲ့ဆုံးဖြတ်ချက်အရမစ္စတာရှရစ်ဖ်တို့သားဖကိုဖမ်းလိုက်တာပါလန်ဒန်မြို့တော်မှာတမဘိုးကြီးရဲ့ပိုင်ဆိုင်တဲ့ပစ္စည်းတွေဘလို့ရထားတယ်လဲဆိုတာကိုရှင်းပြဖို့ပြက်ကွက်တယ်ဆိုပြီးသူတို့နှစ်ယောက်လုံးကိုမျက်ကွယ်ထောင်နဲ့ဆင်းနစ်စီချမှတ်ထားတာပါဒီဆုံးဖြတ်ချက်ဟာနိုင်ငံရေးပြောကပါတဲ့ဆုံးဖြတ်ချက်ဖြစ်တယ်ဆိုပြီးမစ္စတာရှရစ်ကတော့ပေးချထားပါပြီးတော့ဒီစစ်ဖက်နဲ့တရားရေးဘက်လျှို့ဝှက်ပူးပေါင်းပြီးတော့သူ့ကိုနိုင်ငံရေးကနေဖယ်ထုတ်ဖို့ကြိုးစားတာဖြစ်တယ်လို့ဆွဆွပြောဆိုပါရတယ်။ဒါပြင်ဇော်လ25ရက်နေ့မှာကျင်းပမဲ့ပါကစ္စတန်အထွေထွေရေးကောက်ပွဲမှာစစ်ဖက်နဲ့တရားရေးဘက်ကထောက်ခံတဲ့ပါတီတွေအနိုင်ရဖို့သူရဲ့ PMLN ပါတီတိုက်ခါကြောင်းလောက်တာဖြစ်တယ်လို့လဲဝန်ကြီးချုပ်ရှရစ်ကဆွဆွဲထားပါတယ်။တောက်ကြနေမှာပဲပါကစ္စတန်နောက်တမိုင်းကယူကော့ပွဲဆိုင်ရာလူလူခန္ဓာတရမှာအသေးခံဘုံခွဲတိုက်ခိုက်မှုကြောင့်ဒေသန္တရပါလီမန်ဘလူချစ်စတန်အဝါမီပါတီရဲ့အမတ်လောင်းတို့အပါအဝင်လူပေါင်းအနည်းဆုံးဒီ128ဦးသေဆုံးပြီးတော့120ကျော်ဒဏ်ရာရသွားပါတယ်။ဇူလိုင်25ရက်နေ့မှာပြုလုပ်မဲ့ထွေထွေယူကော့ပွဲအချို့ကာလမှာအခုလိုဖြစ်ပွားခဲ့တာပါဒီဘုံခွဲမှုကိုသူတို့လက်ချက်ဖြစ်တယ်လို့ IS အစိုးရသတင်းဌာနကပြောကြားထားပါတယ်ခင်ဗျာ
။ကုံသွေးစစ်ပွဲဖြစ်လာမှာကိုတရုတ်နိုင်ငံဘက်ကအခိုင်အမာဆန့်ကျင်တယ်လို့တရုတ်ကွန်မြူနတီပါတီရဲ့နိုင်ငံခြားရေးရာဌာနအကြီးအကျယ်ပေးရန်ကြီးချီကပြောပါရယ်။ကုံသွေးစစ်ပွဲမှာအနိုင်ရသူဆိုတာမရှိဘူးလို့လည်းတရုတ်နိုင်ငံပီချင်းမြို့မှာကျင်းပနေတဲ့ကမ္ဘာငြိမ်းချမ်းရေးဖိုရမ်မှာပြောတဲ့အဖွဲ့အစည်းခွန်အတွင်းရန်ကြီးချီကပြောဆိုသွားတာပါ။ကုံသွေးစစ်ပွဲကိုတရုတ်နိုင်ငံကလိုလားခြင်းမရှိသလိုအဲ့ဒီလိုဖြစ်လာမှာဖြစ်လာရင်လဲစိုးရိမ်စရာမရှိပါဘူးလို့ထည့်သွင်းပြောဆိုပါရယ်။ထောင်နဲ့ကြီးတဲ့တရုတ်တင်ပို့ကုန်တွေအပေါ်နောက်ထပ်အခွင့်တိုးစီးကြမယ်လို့အမေရိကန်ဘက်ကချင်းချောက်ပြောဆိုလာတဲ့အတွက်ကုန်သွယ်ရေးနဲ့ပတ်သက်လို့အငြင်းပွားစရာကိစ္စရပ်တွေအရှိန်မြင့်ထွက်ပေါ်လာတာပါ။တရုတ်ကုမ္ပဏီတွေဟာအမေရိကန်တို့ရဲ့ညံလာပစ္စည်းတွေကိုခိုးယူတာဒါမှမဟုတ်အဆင့်မြင့်ဤပညာတွေကိုလွှဲပြောင်းပေးဖို့ဖိအားပေးနေတယ်ဆိုပြီးအမေရိကန်ဘက်ကပြစ်တင်ပြောဆိုခဲ့ပြီးတဲ့နောက်နိုင်ငံခြားကုန်သွယ်ရေးနဲ့ပတ်သက်လို့အငြင်းပွားစရာကိစ္စရပ်တွေအဆက်မပြတ်ထွက်ပေါ်လာတာဖြစ်ပါရယ်။တရုတ်နိုင်ငံရှီကင်းကွမ်တက်ကတို့ကစီစဉ်ကျင်းပတဲ့ကမ္ဘာငြိမ်းချမ်းရေးဆွေးနွေးပွဲကိုနိုင်ငံကောင်စားဟောင်းတွေပညာရှင်တွေတက်ရောက်ပြီးတော့ဆွေးနွေးကြတာဖြစ်ပါတယ်
ထိုင်းယွမ်မာနေဆက်ချင်းရန်ခရိုင်နယ်ကထမ်လွန်ကူထဲမှာပြိမိနေခဲ့ကြတာကြောင့်ချင်းရန်ဆေးယုံမှာစေကူတမှုခံယူနေတဲ့တော်ဝက်ဘောလုံးအသင်းသား12ယောက်နဲ့နီးပြားတို့ကလာမယ့်ကြာသပတေးနေ့မှာဆေးယုံကဆင်းနေမှာဖြစ်ကြောင်းထိုင်းကျန်းမာရေးဝန်ကြီးပီယက်စကိုစကိုစတီယာဒေါငါဒီကနေ့ပြောပါတယ်ဆေးယုံကရီနီပေါ်မှာစဉ်ကြမ္မာနေထိုင်နေတာကိုတွေ့ရတဲ့ဒီဘောလုံးအသင်းသားတွေကကက်တင်ရေးမှာပါဝင်ခဲ့သူတွေအားလုံးကိုကျေးဇူးတင်ကြောင်းပြောဆိုထားတဲ့ဗီဒီယိုဖိုင်ကိုလည်းဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြသသွားပါတယ်အသက်17နှစ်ကနေ16နှစ်ကြားလူငယ်ဘောလုံးအသင်းနဲ့အသက်25နှစ်အရွယ်သူတို့ရဲ့နီးပြားတို့ဟာဇော်လ23ရက်နေ့ကအာကစားလေ့ကျင့်ပြီးချိန်မှာလှိုင်ကူတွေကိုတနအီလောက်ဝင်ကြည့်ဖို့စီစဉ်ခဲ့ပေမဲ့အဲ့ဒီအချိန်မှာမိုးတက်တဲ့ရွာပြီးတော့ရေဝင်လာကြောင်းအခုထဲမှာပြိမိနေခဲ့ကြတာပါ။ပြည်တွင်းရင်ကုန်သမားနှစ်ယောက်ကရေလွှမ်းမိုးနေတဲ့ဂူအတွင်းပိုင်းအတော်ဘူးဝင်းမှာသူတို့ကိုဇလင်လာနှစ်ရက်နေမှာရှာတွေ့ခဲ့တာပါ။သူတို့အိမ်နောက်သူတို့ကိုတုံးတုတ်ခွဲကယ်တင်ခဲ့ပြီးဇလင်လာ10ရက်နေမှာတော့ကယ်ဆယ်ရေးအစီအစဉ်လေးအဆုံးသတ်ခဲ့ပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့နေပြည်တော်မှာကျင်းပနေတဲ့27ရာစုပြည်လုံးညီလာခံနဲ့ဆက်ဆက်တဲ့ထိတ်တန့်ရောက်သတင်းလွှာတွေကိုဇတိုက်တင်ဆက်ပေးကြပါမယ်။ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပြည်လုံးတတိယအကြိမ်အစည်းအဝေးကိုလာပြီးတော့တက်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ခွနှစ်ဖွဲ့ဟာဒီကနေ့နေပြည်တော်ကနေပြန်လည်ထွက်ခွာသွားပြီးဖြစ်ပါတယ်။ကျမ်းမာရေးမကောင်းတဲ့ဝါခေါင်းဆောင်နှစ်ဦးကိုတော့တရုတ်နိုင်ငံဆေးအဖွဲ့တစ်ဖွဲ့ကစောင့်ရှောက်ခေါ်ဆောင်သွားပြီးတော့တရုတ်နိုင်ငံကွန်မင်းမြို့ကိုရောက်တယ်ဆိုရင်တော့ဆက်ပြီးတော့ကုသပေးဖို့ရှိနေပါတယ်။သတင်းပြည်စုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကွန်မိုးစော်ကနေပြည်တော်ကနေတိုက်ရိုက်သတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့တရုတ်မြန်မာနယ်စပ်အခြေစိုက်မြောက်ပိုင်းအဖွဲ့ခွနှစ်ဖွဲ့ဟာပြည်တော်စုငင်းချိုင်းညီလာက27ရာစုပင်လုံတတိယအစည်းအဝေးမပြီးဆုံးခင်ဒီကနေ့ပဲနေပြည်တော်ကနေပြန်လည်ထွက်ခွာသွားပြီးဖြစ်ပါတယ်။အဖွဲ့ခုနှစ်ဖွဲ့အနက်ကငါးဖွဲ့ကလာရောက်ခဲ့တဲ့ခီးစဉ်တိုင်းတရုတ်နိုင်ငံကူမင်းမြို့ကိုတရုတ်အစိုးရရဲ့အထူးလေယာဉ်နဲ့ပြန်ကြမှာဖြစ်ပြီး SSPP ရှမ်းပြည်တပ်မတော်မြောက်ပိုင်းနဲ့မိုင်းလားအဖွဲ့တွေကတော့ပြည်ရင်းခီးစဉ်တိုင်းထွက်ခွာကြမှာဖြစ်ပါတယ်။အရင်ရက်တွေကကျမ်းမာရေးမကောင်းလို့နေပြည်တော်ဂရင်းတထောင်ဆေးရုံမှာကုသမှုခံယူနေတဲ့ UWSA ဝါအဖွဲ့ရဲ့ဒုဥက္ကဋ္ဌဦးကျောက်ကော်အန်းနဲ့ဦးပေါ့ယိုရီတို့ဟာသူတို့ရဲ့ကျမ်းမာရေးအခြေအနေပေါ်မူတည်ပြီးပြန်သင့်မပြန်သင့်ဆုံးဖြတ်ဖို့ရှိနေရာကဒီကနေ့မှတော့တက်တာလာတာကြောင့်တရုတ်နိုင်ငံကိုပြန်သွားခဲ့ပြီဖြစ်ပါတယ်။ဝါခေါင်းဆောင်နှစ်ယောက်အပါအဝင်အဖွဲ့၅ဘွဲ့ရဲ့အပြန်ခီးစဉ်ကိုနေပြည်တော်ကိုလိုက်ပါလာတဲ့ဝါအဖွဲ့ရဲ့လာရှုဆက်ဆက်ရေးယုံဒုတာဝန်ခံဦးညီရန်ကအခုလိုပြောပါတယ်
။မကောင်းမလားအခုညစလုံးနဲ့ကောင်းမမှုမနဲ့လေးသိမှာအဲ့လူကြီးတွေပဲဒီလေးဒီဖိနေစံပြောင်းပြန်ပေးစီစီရင်ပေးရမှာကျိုးပြီးဟမ်စက်နေပါလားစင်နေပါလားဆက်ဆက်တာပါဒီနော်
ဝါခေါင်းဆောင်တို့ရဲ့ကျမ်းမာရေးအခြေအနေကိုတော့မြောက်ပိုင်းအဖွဲ့တွေနဲ့နှီးဆက်တဲ့နိုင်ငံရေးသုံးသပ်သူဦးမောင်မောင်ဆိုးကအခုလိုပြောပါတယ်
။အဲမှန်မှားရေးတော့ဆက်ပါတယ်။ကျွန်တော်လေးနဲ့သုံးနိုင်နေတယ်။လေးမှာကခွင့်ရဆောင်ဆက်ဆက်ပါလာပြီးတော့ဟိုခွင့်ရောက်တယ်နဲ့စဉ်းစားဖို့ပြင်မှာ။ကျွန်တော်လုံးဝစီယူပြေလို့ဖြစ်ရတာ။ဒါနှုံးဒီကြောချင်းအဲယောဂဟောင်းတုံရှိတဲ့လူတွေကအဲ့ဒီမှာရောက်တော့စိတ်ကြည်စင်းများပြီးရေညာနေတဲ့ပုံနဲ့လောက်ဆိုတော့ခဏနေစပါဒီကလေးဆောင်မှာနေပြီးတော့ဒီဆောင်မှာဆောင်ပြီးတားနေတာလေဆောင်နဲ့ဒီအရေးတွေဆိုတော့စိတ်ချွေးချွေးရောစိတ်ကြည်စင်းများတော့လေ
ဝါဖွဲ့ရဲ့ခေါင်းဆောင်တွေနေပြည်တော်ကရင်တထောင်ဆေးရုံမှာကုသမှုခံယူနေစဉ်တမ်ဘော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်လည်းတွားရောက်ကြည့်ရှုသတင်းမေးခဲ့ပါတယ်မြောက်ပိုင်းဖွဲ့ခုနှစ်ဖွဲ့ဟာ NCA ခေါ်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်ကိုပါဝင်လက်မှတ်ရေးထိုးရေးအတွက်တမ်ဘော်ကာကွယ်ရေးဦးစီးချုပ်ဒုတမ်ဘော်ကာကွယ်ရေးဦးစီးချုပ်တို့အပြင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်။အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်ကမြောက်ပိုင်းဖွဲ့တွေနဲ့တောက်ကြနေကတွေ့ဆုံပြီးမှတော့ငြိမ်းချမ်းရေးအတွက်ဆက်လက်ဆွေးနွေးဖို့ရှိနေကြောင်းပြောဆိုထားပါတယ်။ဦးမောင်မောင်ဆိုးကတော့အစိုးရနဲ့မြောက်ပိုင်းအဖွဲ့တွေကြားငင်းချင်ရေးပေါ်ဆောင်နိုင်မှုအလားအလာဟာနောက်ပိုင်းဆွေးနွေးပွဲတွေအပေါ်မူတည်နေတယ်လို့သုံးသပ်ပါတယ်
။ဟုတ်ကဲ့စတိတ်ဆက်လုပ်သွားမယ်လို့ဆိုတော့ဒီစိတ်ကြည့်ရဲ့ရှင်ရောအမှုဒီပါပဲခါတော့အဆုံးအမပြောနေကြတယ်စိတ်ကြည့်ရမှာခက်ကြည့်ကြမယ
်။လောလောဆယ်မှာကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့မကြခင်မှာတွေ့ဆုံဖို့ရှိနေကြောင်းလည်းသတင်းတွေထွက်ပေါ်နေပါတယ်။လက်ရှိကျင်းပနေတဲ့ပြည်တော်စုငင်းချင်းညီလာက27ရာစုပင်လုံတတိယစည်းဝေးကို16ရက်နေ့အထိဆက်လက်ကျင်းပဖို့ရှိနေပေမဲ့ဒီကနေ့မှာကဏ္ဍအလိုက်ဆွေးနွေးပွဲတွေနေခင်းမှာပဲပြီးပြတ်သွားပြီးမနက်ဖြန်မှာ UPDGC ကပြည်တော်စုငင်းချင်းရဲ့ဆွေးနွေးမှုပူးတွဲကော်မတီကဆွေးနွေးထားတဲ့အချက်တွေပေါ်စီစစ်အတည်ပြုဖို့ရှိနေပါတယ် ဒီလိုအတည်ပြုပြီး16ရက်နေ့မှာတော့ပြည်တော်စုသဘောတူညီချက်ကိုလက်မှတ်ရေးထိုးထုတ်ပြန်မှာဖြစ်ပါတယ
်။ကိုမိုးစောနေပြည်တော်ကနေသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။သောတာရှင်များရှင်အခုဆိုရင်တော့27ရာစုပြည်လုံးညီလာခံကျင်းပလာခဲ့တာ4ရက်မြောက်နေ့ဖြစ်လာပြီဖြစ်ပါတယ်။27ရာစုပြည်လုံးညီလာခံတစ်ခုလုံးကဏ္ဍဘောင်းဆောင်ကနေအစုအဖွဲ့တွေအလိုက်ခေါင်းစဉ်အသီးသီးကနေဆွေးနွေးနေကြချိန်မှာပဲသဘောတူညီချက်တွေရှိသလိုဆက်ပြီးတော့ညှိနှိုင်းရအောင်မဲ့အခြေအနေတွေရှိနေပေမဲ့အဖြေရလက်ကောင်းတွေထွက်လာနိုင်မှုကတော့မျှော်လင့်တယ်လို့ညီလာခံကိုတက်ရောက်နေတဲ့ပါဝင်သစ်ပါဝင်ထိုက်သူတူဦးကပြောပါတယ်။27ရာစုပြည်လုံးညီလာခံအပေါ်မှာခြုံငုံသုံးသပ်ထားတဲ့အခြေအနေဆက်ပြီးတင်ပြပေးပါမယ်ရှင်။နေပြည်တော်မှာဇူလိုင်လ17ရက်နေ့ကစတင်ကျင်းပခဲ့တဲ့27ရာစုပြည်လုံးပြည်တော်စုငြိမ်းချမ်းရေးညီလာခံတတိယကြိမ်ဆွေးနွေးပွဲကိုတော့ဇူလိုင်လ16ရက်နေ့အထိကျင်းပသွားကြမှာဖြစ်ပါတယ်။ညီလာခံအတွင်းမှာတော့တိုင်းရင်းသားတွေဘက်ကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ကိုပိုင်ပြဋ္ဌာန်းခွင့်တွေကိုအဓိကထားဆွေးနွေးကျင်းပသလိုအစိုးရဘက်ကလည်းပြည်တော်စုဘက်ကခွဲမထွက်ရေးမူကိုလက်ကင်ထားသလိုစည်းဝေးပွဲတွေမှာအခြေတင်ဆွေးနွေးနိုင်ရေးအခြေအနေဖြစ်နေတာကိုတော့ညီလာခံမှာပါဝင်သင့်ပါဝင်ထိုက်သူများအနေနဲ့တက်ရောက်နေတဲ့မြမမဟာဗျူဟာနဲ့မူဝါဒလေးလာInstitute ISP မြန်မာကဥအောင်သူငိမ့်ကအခုလိုပြောပြပါဗ
ျ။ရေးကြည့်တဲ့ပြဿနာတွေဆွေးနွေးဖို့အများကြီးကြံနေရကြ။အထူးသဖြင့်တော့တိုင်းရင်းသားတွေကကိုယ်ပိုင်ပြဋ္ဌာန်းခွင့်လို့နော်ပြည်နယ်တွေမှာဖွဲ့စည်းပုံအခြေခံဥပဒေရေးဖို့ကိစ္စမျိုးတွေတို့နောက်တစ်ခါအစိုးရဘက်ကလည်းလိုလားတာကကွဲမထွက်ရေးကိစ္စတို့စသဖြင့်ပေါ့။ဒါကြီးကဆွေးနွေးဖို့မဖြစ်နိုင်သေးတော့နောက်ဆုတ်ထားတဲ့သဘောပေါ့နော်။ဒီညီလာခံကလည်းတစ်နှစ်ကျော်ကြာလာပြီဆိုတော့ဘာဖြစ်ဖြစ်ပေါ့။အခုကညာဆွေးနွေးနိုင်တာဟိုကဒါခြေလမ်းအစပေါ့။ဟိုပေါင်းတယ်လို့ပဲဆိုရပါလိမ့်မယ်။သဘောတူတဲ့ဟာတွေလည်းရှိပါတယ်။တော့တချို့ဆက်ပြီးတော့ပြည်ရအောင်ပဲဟာတွေလည်းရှိပါတယ်။တော့အဲ့ဒါတော့နက်ဖန် UPDJC ပေါ့နော်သူတို့ဒီအဓိကဥဆောင်တဲ့ဟိုအဖွဲ့အစည်းအဝေးမှာဒါတွေဒီကြံစည်တာတွေဆက်ပြီးတော့ဆွေးနွေးကြမယ်လို့ထင်ပါတယ်။
တော့27ရာစုပြည်လုံးညီလာခံတစ်ခုလုံးကဏ္ဍပေါင်းစုံကနေအစုအဖွဲ့လိုက်ခေါင်းစဉ်အသီးသီးကနေဆွေးနွေးနိုင်ခဲ့ကြတဲ့အနေအထားကိုတော့ဥအောင်သူငိမ့်ကအခုလိုသုံးသပ်ပါတယ်
။ဟိုကိုယ်စလဲရတော့တက်တက်ကြွကြွဆွေးနွေးကြပါတယ်။အဲ့တော့ဒီနေ့ကတော့ကျွန်တော်တို့သရုပ်ထနေပေါ့နော်။တော့အဲ့ဒါကကျတော့ကိုယ်အစုအဖွဲ့လိုက်ပေါ့ကျွန်တော်တို့ကကျတော့နိုင်ငံရေးပါတီအစုအဖွဲ့ဆိုတော့နိုင်ငံရေးကဏ္ဍမှာတော့အထူးသဖြင့်တော့ကျမဒီဂျန်လူရေးပေါ့နော်ဆိုတော့ဒီကိစ္စကိုအဓိကဆွေးနွေးပါတယ်ဆိုတော့စီးပွားရေးကဏ္ဍမှာတော့ဒီပြည်နယ်တိုင်းနဲ့အောက်ခြေဆိုးရတွေကိုဒီစီးပွားရေးစီမံကိန်းရေးဆွဲခွင့်တွေပို့ပြုပေးဖို့ပေါ့နော်ဆိုတော့ဒီကိစ္စမျိုးဆွေးနွေးပါတယ်လူမှုရေးကဏ္ဍမှာတော့အထူးသဖြင့်တော့ဒီပညာရေးမှာဆိုရင်လည်း inclusive education ပေါ့အလုံးခံစားနိုင်တဲ့ပညာရေးမျိုးနောက်တစ်ခါမူရေးစေဝါနဲ့ပတ်သက်တဲ့ဟိုပြဿနာမျိုးစသဖြင့်ဆွေးနွေးတာတော့များပါတယ်ဒီလုံခြုံရေးကဏ္ဍနဲ့ပတ်သက်ရင်တော့ဟိုဘာမှတော့ရလတ်ထွက်လာဖို့တော့မရှိဘူးပေါ့နော်ဆိုတော့မြေယာကဏ္ဍမှာလည်းဆွေးနွေးကြပါတယ်အထူးသဖြင့်တော့ဒီလယ်မြေကိစ္စတွေပေါ့နော်ဆိုတော့ဒါနဲ့ပတ်သက်လို့ဒီ Federal ပြည်ထောင်စုမှာဘယ်လိုဖြစ်တင်တယ်လဲဆိုတဲ့ဟာတွေပါ
မနေ့ပြန်ဇူလိုင်လ15ရက်နေ့မှာတော့ကဏ္ဍအလိုက်ဆွေးနွေးမှုတွေကိုခေတ္တရန်နာမှာဖြစ်ပေမဲ့လို့ UPDJC အဖွဲ့တွေဘက်ကတော့ညီလာခံကနေဆုံးဖြတ်ချက်တွေသဘောတူညီမှုရနိုင်ရေးဆက်လက်ဆွေးနွေးကြမှာဖြစ်တယ်လို့ဦးအောင်သူငိမ့်ကပြောပါတယ
်ဟုတ်ကဲ့ကျန်တဲ့သူတွေနားပါတယ်ဒီ UPDJC အဖွဲ့ဝင်တွေနဲ့အတွင်းမှုအဖွဲ့ဝင်တွေတော့သူတို့အစည်းအဝေးရှိကြပါတယ်ဟုတ် UPDJC ပြီးသွားလို့ရှိရင်သူတို့ညီလာခံဖိတ်ပွဲပဲရှိတော့တယ်ဒီမိကောကတော့သူပြောတာပေါ့နော်2020မတိုင်ခင်မှာတော့နောက်ထပ်ညီလာခံ3ခုဆက်ကျင်းပသွားမယ်လို့တော့သူပြောတာပေါ့
ဒီညီလာခံကိုတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နိုင်ငံတော်သမ္မတအပါအဝင်အစိုးရလွှတ်တော်ကအကြီးအကဲတွေတက်မတော်နိုင်ငံရေးပါတီတွေတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေတိုင်းရင်းသားကိုယ်စားလှယ်တွေအရက်ဖက်လူမှုဖွဲ့စည်းကိုယ်စားလှယ်တွေနဲ့လေလာသူတွေပါဝင်သစ်ပါဝင်ထိုက်သူတွေအပြင်နိုင်ငံတကာတန်တမာတွေလည်းပါဝင်တက်ရောက်ခဲ့ကြပါတယ်နောက်တနိုင်ငံလုံးပြစ်ခတ်တက်ခတ်မှုရဲစဲရေးသဘောတူစာချုပ် FCA ကိုလက်မှတ်မရေးထိုးရသေးတဲ့တရုတ်မြန်မာဒေသအခြေစိုက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခွန်းတဖွဲ့ကလည်းလာရောက်လေလာခဲ့ကြပါတယ်ရှင်အခုလိုမျိုး27ရာစုပင်လုံးညီလာခံကျင်းပနေချိန်တွင်မှာပဲရှမ်းပြည်နယ်တောင်ပိုင်းလွိုင်းလင်းခရိုင်မိုင်းကင်မြို့နယ်ဘက်မှာတော့တပ်မတော်ဘက်ကနေထိုးစစ်ဆင်မှုတွေရပ်ဆိုင်းပြီးတော့တက်ရောက်သွားပြီလို့ဆိုပေမဲ့စစ်ဘေးရှောင်တွေဟာနေရက်ကိုမပြန်ရဲကြသေးပဲနဲ့ဘေးလူရမှာရှောင်တိတ်နေကြရစေအခြေအနေမှာရှိနေပါတယ်မြန်မာတပ်မတော်နဲ့အပြည့်ရဲ့လက်မှတ်ထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA တို့ကြားတိုက်ပွဲတွေကြောင့်ဒေသခံထောင်ထဲချီပြီးတော့မိုင်းကင်မြို့နယ်ဟန်ဂိုင်းဖုန်ကြီးကျောင်းမှာစစ်ဘေးတိတ်ရှောင်နေရတာပါနောက်ဆုံးအခြေအနေတွေကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားတာနားဆင်ပါရှင
်ဟုတ်ကဲ့ပါရှမ်းပြည်နယ်တောင်ပိုင်းလွိုင်းလင်းခရိုင်မိုင်းကင်မြို့နယ်ဘက်မှာတပ်မတော်ကနေထိုးစစ်ဆင်မှုရပ်ဆိုင်းသွားပြီလို့ဆိုပေမဲ့လည်းစစ်ဘေးရှောင်တွေနေရပြန်ဖို့မရေသေးတဲ့အခြေအနေမှာရှိနေပါတယ်။မြန်မာတပ်မတော်နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSA SSC တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲကြောင့်မိုင်းကင်မြို့နယ်ဟိုခိုင်းကျေးရွာအုပ်စု၊တုံလောကျေးရွာအုပ်စု၊ဟန်ငိုင်းကျေးရွာအုပ်စုဝင်ကျေးရွာကဒေသခံတထောင်နီးပါးဟာဟန်ငိုင်းဘုံကြီးကျောင်းမှာစစ်ဘေးသိမ်းရှောင်နေရဆဲလို့မိုင်းကင်မဲဆန္ဒနယ်ကပြည်နယ်လွှတ်တော်ကုစလဲဦးဆိုင်လုံကပြောပါတယ
်။အလုံးကိုတိခွန်ကြ919ရောက်ပေါ့ဟိုအင်ချီအကင်းကတော့315အင်နာဒီနာအော့ဖိုခဲ nabi nong tau pasa kunyong eh radeja. Dulu aku do saya tau ye do cito kekeram masih do.
Lepas masih siang ni ku, warna li cangtai, longsan cangtai, seto cangtai, gongsong cangtai, jadi mew tuwana hongchan cangtai ni, sui mew di si ya, jadi mew be, mainkan mew be, panggil tu tunglo nanglang di bawah le, tuaya kulung ni jamare. ที่สิ่งเหล่านี้มีมาตั้งมาเนี่ยต่างบ้านชาวมีตั้งมาอาศัยเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอส ဒီကံတမရတော်တာဝန်ရှိသူတွေကတော့တိုက်ပွဲမရှိတော့လို့စစ်ဖေးချောင်းတွေနဲ့ရပြန်လို့ရပြီလို့ပြောဆိုကြောင်း
ဒီနေ့လို့တော့ကိုယ်စလေဦးဆိုင်လုံကဆက်ပြောပါတယ်ယိုဟာမုနဲ့ထုတ်ဆက်တယ်ကျွန်တော်တို့တွားပြီးကိုယ်ကြီးလက်ကိစ္စတွေပေါ့လို့ရတာကိစ္စတွေမိကြည့်တယ်သူကလည်းကြံခိုင်းလိုက်ပါလို့ပြောလိုက်ကြံခိုင်းလိုက်ရင်တင့်တော်ပါမလားလို့မိကြည့်တဲ့အခါကျတော့ဘာမှဖြစ်တော့ဘူးလေအခုဘာမှမကြားရတော့မလားသူတို့အားလဲအားလုံးပြန်ထုတ်သွားပြီးပြီတူတွေကတော့ဒီတရက်နဲ့ရက်တော့တိတ်အယုံကြည်မရှိသေးတော့ဗျ
ပါတယ်လက်ရှိရှမ်းပြည်နယ်တောင်ပိုင်းဒေသဘက်မှာတမရော်ကနေတိုက်ရုံသိမ်းပြီးတိုက်ပွဲညင်သက်သွားပြီးမဲ့လဲကချင်ပြည်နယ်ဘက်မှာတော့တိုက်ပွဲဖြစ်ပွားနေဆဲဖြစ်ပါတယ်ဒီနေ့မနေ့မှာမြန်မာတမရော်နဲ့ကချင်လွတ်လပ်ရေးတမရော် KIA တို့ဖားကံမြို့နယ်ဘက်က KIA တိုက်ရင်6ရက်စခန်းငယ်ဘက်မှာတိုက်ပွဲဖြစ်ပွားနေတယ်လို့ဖားကံမြို့ခံသူကပြောပါတယ
်ဒီမနက်9:00နာရီကနေ10:00နာရီအတော်တွင်းမှာ3ချိန်ဖြစ်တာပေါ့နော်။ဒါကရောင်ဘက်မှာတစ်ချက်ပေါ့နော်။ပုံချောင်းဘက်မှာတစ်ချက်ပေါ့။ပုံချောင်းဆိုတာကအခုကျွန်တော်တို့ဒီရင်း6ကြီးရဲ့စစ်စီလုံချားတဲ့နေပြည်ပေါ့နော်
။27ရာစုပင်လုံကပြည်တော်စုငင်းချမ်းရေးညီလာခံတတိယကျင်းကျင်းပနေစဲချိန်မှာတမတော်ကလေ NCA အပြည့်ရတောင်ပိုင်းရှမ်းပြည်တမတော်နဲ့ကချင်လွတ်လပ်ရေးဖွဲ့ KIO တို့ပေါ့စစ်ရေးရထိုးစစ်ဆင်မှုတွေပြုလုပ်နေတာပါ။ကချင်ပြည်နယ်ရှမ်းပြည်နယ်အတွင်းတိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်လို့တမတော်ကလည်းသတင်းထုတ်ပြန်တာမျိုးတော့မတွေ့ရသေးပါဘူး။လက်ရှိမှာဆိုရကလည်းငင်းချမ်းရေးလုပ်ငန်းစဉ်တွေကိုဖော်ဆောင်ဖို့အတွက်27ရာစုပင်လုံကပြည်ထောင်စုငင်းချမ်းရေးညီလာခံတတိယကျင်းစီဝေးကျင်းပနေစဲချိန်ဒီမှာတိုင်းရင်းသားဖွဲ့တွေနဲ့တမတော်တို့ကြားတိုက်ပွဲဖြစ်ပွားနေတာ NCA ကိုယုံကြည်မဲ့စီတယ်လို့လည်းနိုင်ငံရေးလှစ်လာသူတွေကသုံးသပ်ထားကြပါတယ်ခင်ဗျာ။
နိုင်ကိုရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ဖားကန့်ဒေသဘက်မှာမြေပြိုကျတဲ့သတင်းကိုဆက်ပြီးပြောပြပေးချင်ပါတယ်ကချင်ပြည်နယ်ဖားကန့်ဒေသကကြောက်စိမ့်တူဖော်တဲ့လုပ်ကွက်တစ်ခုမှာမြေပြိုကျတဲ့အတွက်အဲ့ဒီမှာရေမစေးကြောက်ရှာဖွေနေသူတော်တော်များများသေဆုံးဒဏ်ရာရခဲ့ကြပါတယ်မိုးညင်းဖားကန့်ခရိုင်လုံခင်းအုပ်စုစံခါကျေးရွာနာကကြောက်စိမ့်လုပ်ကွက်မှာဒီကနေ့နေ့လယ်2နာရီလောက်ကကြောက်စိမ့်တူဖော်နေတဲ့ကပယံပြိုကျခဲ့တာကြောင့်လူတော်တော်များများပိတ်မိနေဆဲဖြစ်ပြီးတော့ဒဏ်ရာရသူတချို့ကိုလုံခင်းစေယုံကိုပို့ဆောင်ကုသပေးနေရပါတယ်အခြေအနေအသေးစိတ်ကိုတော့ထိုင်းခြေဆိုင် VOA သတင်းတောင်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်ကချင်ပြည်နယ်မုံချင်းခရိုင်ဖားကန့်မြို့နယ်ထဲမှာမြေစာပုံပြိုကျတာကဘာပြိုတာတွေကြောင့်လူသေဆုံးမှုတွေကမကြာခဏဆိုသလိုဖြစ်နေတာပါဇူလိုင်လ14ရက်နေ့မိုးလဲ2နာရီကျော်အချိန်ကကဘာပြိုမှုတွေအတွင်းလူသေဆုံးမှုတွေဒဏ်ရာရမှုတွေအများအပြားရှိခဲ့တယ်ဆိုပြီးဒေသခံလည်းဖြစ်အလို့သတင်းတောင်လည်းဖြစ်တဲ့ကိုဇော်မိုးထက်ကပြောပြပါတယ်
ကုန်ပြီကဒီဘိုးရင်းလဲတော့ဘိုင်းနေခွဲတာပေါ့အဲ့ဒီခွဲတဲ့အခါကျတော့အဲ့ဒီကတပရန်နေရသူကဟို vibration ကြောင့်သူကပြောမယ်ဆိုလို့ရှင်အဲ့နေတာပေါ့နော
်
အဲ့နေတော့မိုးကလည်းရွာထားတဲ့အခါကျတော့ဒီအစူတက်နေဆိုတော့အဲ့လိုပြူတာပြူတဲ့အခါကျတော့အဲ့ဒီကမ်းပါးရဲ့အောက်ခြေမှာတူးနေတဲ့အောက်ခြေတိုက်နေတဲ့ဟာတွေရှိတယ်ကမ်းပါးဘောကနေတူးတဲ့ဟာတွေရှိတယ်
ကျိုးရဲနောက်ကအပေါ်ကနေပါသွားတဲ့လူကတစ်ဖွဲ့ပေါ့နော်။တောင်အချီမှာတမ်းမအချီမှာနိုင်နေတဲ့လူတွေကတစ်ဖွဲ့ဆိုတော့ဟိုတစ်ဖွဲ့လို့ဖြစ်သွားတဲ့အခါကျတော့ဟိုကျွန်တော်ထင်ပါတယ်မျက်မြင်သူ180တရာတော့သိပါပေါ့နော်။ဘောတော့ဟိုဈေးတယ်တရားစတော့ပါသွားတယ်ပြောတာဟုတ်။ဆံရရတဲ့လူတွေလည်းများတယ်လောလောဆယ်အလောင်းကတော့15လောင်းတော့ဟိုကကြီးပေါ့ပေါ်လို့ရသွားပြီပေါ့နော်။ဆံရရတဲ့လူတွေလည်းတချို့ကျလည်းဟိုအသက်မမှုပဲကျန်တာမျိုးလိုပေါ့
။2018ခုနှစ်အတွင်းဖားခန့်တောက်စိမ့်တွင်းနေမှာမြေပြိုမှုကဘာပြိုမှု7ကြိမ်ဖြစ်ပွားခဲ့ပြီးလူပေါင်း88ဦးသေဆုံးခဲ့တယ်လို့ဒဏ်ရာရသူ18ယောက်ရှိခဲ့တယ်လို့လည်းကိုဇော်မိုးချက်ကဆိုပါတယ်။အခုသေဆုံးဒဏ်ရာရမှုတွေနဲ့ပတ်သက်လို့အတည်ပြုနိုင်ဖို့အုပ်ချုပ်ရေးမှုကိုဆက်သွယ်ဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။မွန်ကြီးခရိုင်ကရဲစခန်းတွေကိုမေးမြန်းခဲ့ပေမဲ့အသေးအပြောက်သတင်းတွေကတော့မှန်ကန်ကြောင်းပြောပြခဲ့ပါတယ်။အသေးစိတ်ကိုတော့ပြောမပြနိုင်သေးဘူးလို့ဆိုပါတယ်။ကချင်ပြည်နယ်မှာကြောက်စိမ့်တုပ်ပေါ်တဲ့လုပ်ငန်းတွေကနေထွက်လာတဲ့စွန့်ပစ်မြေစာပုံတွေပြိုကျမှုတွေကြောင့်ဖားခန့်ဒေသမှာလူသေးဆုံးမှုတွေကမကြခဏဆိုသလိုရှိနေပြီးတခါတရံမှာຢာနဲ့ချီပျောက်ဆုံးမှုတွေရှိသလိုတခါတရံမှာတော့ဒါဇင်နဲ့ချီပျောက်ဆုံးသေဆုံးနေကြတာတွေလည်းဖြစ်ခဲ့တာပါ။ကချင်ပြည်နယ်ဖားခန့်မြို့နယ်အတွင်းကကြောက်စိမ့်တုပ်ပေါ်မှုကြောင့်ဖြစ်လာတဲ့လူအသက်ပေါင်းများစွာဆုံးရှုံးရမှုတွေအပါအဝင်သဘာဝပတ်ဝန်းကျင်ဆိုင်ရာစိုးကျိုးတွေနဲ့ပတ်သက်လို့စွတ်တော်ကစုံစမ်းစစ်ဆေးပေးဖို့အထိတောင်းဆိုမှုတွေလည်းရှိခဲ့တာပါ။အဲ့ဒီဒေတာကစီးကဲ့မဲ့ကြောက်စိမ့်တူဖို့မှုတွေကိုပြီးနေအစိုးရအနေနဲ့ကတော့ထိန်းချုပ်ဖို့ခက်တာကြောင့်ပြည်ထောင်စုအစိုးရကဆက်လက်လှုပ်ဆောင်မှရမယ်ဆိုပြီးဖားကန့်ပြည်သူ့လွတ်တော်ကိုယ်စားလှယ်တွေကတော့ BOA ကဆက်သွယ်မေးမြန်းစင်မှပြောပြခဲ့ပါတယ်။အစိုးရအဆက်ဆက်စီးကဲ့မဲ့ကြောက်စိမ့်တူဖို့မှုတွေကိုအစိုးရတဲ့အနေနဲ့စီးကဲ့တင့်ကျက်မှုမလုပ်နိုင်ခင်မှာခိတ္တဆိုင်ငံ့ထားဖို့ကိုလည်း Global Witness အပါအဝင်သဘောပေါက်ဝင်ကြည့်ရေးလှုပ်ရှားနေတဲ့အဖွဲ့တွေကတောင်းဆိုထားပါတယ်။အခုလိုမျိုးမိုးရင်းကာလမှာကြောက်ရွံ့ဖွေသူတွေအတွက်အန္တရာယ်တွေများနေပေမဲ့ကြောက်ရွံ့ဖွေသူတွေကတော့မိုးရင်းကာလမှာကြောက်ရွံ့ဖို့အတွက်ပိုပြီးလွယ်ကူတယ်ဆိုပြီးရေမစေးကြောက်ရွံ့ဖွေသူတွေကပိုများလာပါတယ်ရှင်
။မန်ရေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။စနေညနေခင်းသတင်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ညပိုင်းအစီအစဉ်ကိုတော့ည9:00ကနေ10:00အထိလိုက်ဒိုမီတာ1925/32တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်ညနေခင်းအစီအစဉ်ဒီအဆုံးမသက်ခင်မှာသတင်းချင်းချုပ်ကိုကိုအောင်အောင်ကတလဲကြီးညာပေးပါမယ်ရှင
်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံတဲ့အခါမှာ2016အမေရိကန်သမ္မတရွေးကောက်ပွဲအတွင်းဒီရုရှားရဲ့အနေနဲ့နှောက်ယှက်ဆွဲဖက်တဲ့လုပ်ရည်တွေနဲ့ပတ်သက်ပြီးတော့မေးမြန်းသွားမှာဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ပြည်ထောင်စုစုံစမ်းစစ်ဆေးရေးသမားတွေရဲ့စုံစမ်းစစ်ဆေးမှုတွေဟာအတိတ်ပဲမရှိတဲ့လုပ်ရည်တွေဆိုပြီးတော့ထရမ့်ကကနေဦးရုံးကတော့ပုတ်ခတ်ပြောဆိုထားတာပါ။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲတွင်ဒီမိုကရက်တစ်ပါတီရဲ့ကွန်ပျူတာစနစ်ထဲကိုခိုးဝင်ဖို့လျှို့ဝှက်ကြံစည်မှုနဲ့ရုရှားစစ်တောက်လမ်းကြီးအရာရှိ12ဦးကိုတရားစွဲဆိုဖို့အမေရိကန်ပြည်ထောင်စု Grand Jury အဖွဲ့ကဆုံးဖြတ်လိုက်ပါတယ်။ဒီပြည်ဟာယူကောက်ပွဲမှာရုရှားဝင်ရောက်နှောက်ယှက်မှုကိုစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းစစ်ဆေးမှုကရုရှားနိုင်ငံသားတွေအပေါ်တရားစွဲဆိုထားတာတွေနောက်ဆုံးထွက်ပေါ်လာတဲ့လောက်ရလည်းဖြစ်ပါတယ်။တောက်ကြနေကဆုံးဖြတ်ချက်ထဲမှာယူကောက်ပွဲမှာရုရှားဝင်နှောက်တဲ့ပုံစံနှစ်မျိုးတည်းကတစ်မျိုးကို GRU လို့ခေါ်တဲ့ရုရှားစစ်တောက်လမ်းကြီးအဖွဲ့ကလှုပ်ဆောင်နေဆိုပြီးတော့ဆွဆွဲထားပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ဖွန်ပေယိုကမက္ကဆီကိုကောင်းဆောင်နေတဲ့တွေ့ဆုံတဲ့အခါမှာနေဆက်လုံခြုံရေးနဲ့ပတ်သက်ပြီးတော့အမေရိကန်ရဲ့ရည်တည်ချက်ကိုတည်တည်ဆတ်ဆတ်ရှင်းလင်းပြောဆိုမှာဖြစ်တယ်လို့ပြောလိုက်ပါတယ်။ဒီစီစဉ်ဟာတရားမဝင်ဝင်ရောက်လာသူတွေကိုတားဆီးဖို့အတွက်အမေရိကန်မက္ကဆီကိုနယ်စပ်မှာတိုင်းကာရမယ်ဆိုပြီးရွေးကောက်ပွဲကာလမှာသမ္မတဒေါ်နယ်ထရမ့်ကပေးထားတဲ့ဂရီကိုအကောင့်ထဲဖော်ဖို့ကြိုးစားတဲ့တစိုက်ပိုင်းဖြစ်တယ်လို့အဲဒီတိုင်းတွင်မက္ကဆီကိုကအကုန်ကြခံရမယ်ဆိုပြီးတော့လည်းပြောဆိုထားပါတယ်။ဝန်ကြီးရဲ့ဒီခရီးစဉ်မှာသမ္မတရဲ့ဒီတမတ်ဖြစ်သူဂျယ်ရက်ကူရှနာနဲ့အမိမေလုံချိုရေးဝန်ကြီးတို့လည်းလိုက်ပါသွားပါတယ်။
တရင်ချင်းချုပ်ကိုကိုအောင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။စနေညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့ရှောင်းကန်ချန်ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညနေခင်းအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်တွေဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9:00ကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.
Thank you.